ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ကက်စ်ပစာဒေသမှာရေကြီးနေတာနဲ့မျှဘာလူခါလီဒုက္ခတဲ့စခန်းမှာလည်းဒီနေ့ရေတွေဖြည့်ပြီးနေအိမ်တွေထဲထိဝင်နေတဲ့ရေတွေကိုတက်နိုင်တယ်များရှင်းထုတ်ပြနေကြရပါတယ်။ဇူလိုင်လ29ရက်အင်္ဂါနေ့ကတော့မုတ်သုံမိုးအပြင်းထန်ကြွာတာကြောင့်ဒုက္ခတဲ့စခန်းတွေမှာရေကြီးပြီးမြေပြိုတဲ့အတွက်ကလေးငယ်တွေပါဝင်ရိန်ဂျာဒုက္ခတဲ့6ရောက်တဲ့မနေ့သိဆုံးခဲ့ပြီးအများပြထင်အားရခဲ့ပါတယ်။ရိန်ဂျာဒုက္ခတဲ့တွေဟာတောင်ကုန်းတွေပေါ်မှာတောင်ဆောင်တွေပေါ်မှာအများဖြင့်ဝါရီပလတ်စတစ်အကြံတွေနဲ့ဆောက်လုပ်ထားတဲ့တဲအိမ်တွေမှာနေထိုင်ကြရတဲ့အပြင်ရေကြီးတာကြောင့်နေထိုင်မှာပိုပြီးဒုက္ခရောက်နေကြရပါတယ်2019ခုနှစ်ကရခိုင်ပြည်နယ်မှာစစ်တကနယ်မြေရှင်းလင်းရေးလုပ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ကက်စ်ပစာဒေသကိုထွက်ပြေးသွားတဲ့ရိန်ဂျာမွတ်စလင်ဒုက္ခသည်ရေအတွက်တသန်းနီးပါးရှိမယ်လို့ကုလသမဂ္ဂနဲ့လူခွင့်အဖွဲ့တွေကခန့်မှန်းထားပါတယ်အဲ့ဒီဒုက္ခသည်တွေဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းလို့ခေါ်တဲ့ကောက်ကက်စ်ပစာခရိုင်ကဒုက္ခသည်စခန်းတွေမှာစုပြုံပြီးချက်တဲစွာနဲ့နေထိုင်နေကြရဆဲဖြစ်ပါတယ်မြန်မာစစ်ကောင်စီကတော့ရိန်ဂျာလို့ခေါ်ဆိုတာကိုအသိမှတ်မပြုဘဲရိန်ဂျာဆိုတာမရှိဘူးလို့တော့မှအာဏာသိမ်းစစ်ကောင်စီကဘူချုံမှုကြီးမေအောင်လည်းကပြောထားဖူးပါတယ်